ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းမာရန်မြို့မှာ300စုနှစ်တုန်းကရှိလာခဲ့တဲ့ဗုဒ္ဓရုပ်ပွားတော်တစ်စုကိုရှေးယိုးဇဲဘာသာရေးအယူသီးတစ်စုကရှာဖွေတွေ့ရှိဖျက်ဆီးလိုက်တဲ့အတွက်အဲ့ဒီအပိုင်းအစတွေကိုရှေးအောင်သူရတနာပညာရှင်တွေကပြန်လည်ရှာဖွေဖို့စတင်အလုပ်လုပ်နေပြီလို့အာနာဝိုင်နီကပြောပါတယ်ဒီရှေးအောင်ရုပ်ပွားတော်ကြီးဟာလူတရက်စာရွယ်ရှိပါတယ်ဒီရှာဘာစင်တုကိုဖျက်ဆီးလိုက်တဲ့ဖြစ်ရပ်ကယူနက်စကိုရဲ့ကမ္ဘာယဉ်ကျေးမှုအမွေအနှစ်စာရင်းဝင်ရှေးအောင်ဗုဒ္ဓဘာသာထွန်းကားရာအထင်ကရနေရာဖြစ်တဲ့ထာကီဘာဟီအနီးနားယွာမှာဖြစ်ပွားခဲ့တာပါဒီဖြစ်ရပ်အတွက်ခိုင်ဘာပြည်နယ်ရဲတပ်ဖွဲ့ကလူ၄ဦးကိုစနေနေ့ကဖမ်းဆီးခဲ့ပါတယ်သူတို့ကိုဗုဒ္ဓစင်တုကိုတူနဲ့ရိုက်ပြီးဖျက်ဆီးနေတဲ့ဗီဒီယိုလူမှုကွန်ရက်မှာပြန့်နှံ့ရာကဖမ်းဆီးခဲ့တာဖြစ်ပါတယ်ဒီစင်တုတော်ကိုထုလုပ်ထားတဲ့ပုံစံနဲ့အမှုပညာလက်ရာကိုကြည့်ရင်လွန်ခဲ့တဲ့ AD 200စုဒါမှမဟုတ်300စုလောက်ကစင်တုဖြစ်ပြီးနှစ်ပေါင်း 1,800 လောက်တက်တန်းရှိပြီဖြစ်ကြောင်းပြည်နယ်ရှေးအောင်သူတည်သနာပြတိုက်ဌာနအရာရှိတဦးက VOA ကိုပြောပါတယ်